ကျောင်းသူရင်းများခုမြန်မာနိုင်ငံပြည်ပခန့်မှာနှစ်ဖက်လုံးကအထူးပဲတင်းတင်းမာမာဖြစ်နေတာတွေ့ရပါတယ်။ဒီမိုကရေစီတောင်းဆိုပြီးတော့ဒီဆီယာနာရှင်စနစ်ကိုဆန့်ကျင်တဲ့လူတွေဘက်ကလည်းပဲစစ်စာရေးဆွဲစကားတွေတော့မှလက်မခံနိုင်အောင်ခါးပါစီကြီးဖြစ်နေတယ်လို့ပဲစစ်တပ်ဘက်ကနှင်းနှင်းမှုကလည်းပဲစင်ကြီးလုံးတရားကင်းမဲ့လွန်ပါတယ်။အဖေရင်ခွေမှာမိနဲ့ကလေးသေဆုံးရတဲ့ခေတ်ကြာစီဖြစ်လာနေပါတယ်။ဖဲလုံးကဘာဖြစ်လို့လက်တော်တော်တင်းတင်းမာမာဖြစ်နေရလဲ။ကျွန်တော်ဆန္ဒပြတဲ့ပြည်သူတွေဘက်သဘောထားကိုရင်သုံးသပ်ကြအောင်ပ
ါဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့ဒီအခြေအနေကတော့ပြောင်းလာတာရှိပါတယ်အစောပိုင်းမှာတော့အခုလောလောလတ်လတ်ပဲမဲပေးလာတယ်မဲပေးလာတဲ့ဟာမှာအနိုင်ရတဲ့ပါတီကိုဒါဘာကုန်လဲဖန်စီထိမ့်သိမ့်ပြီးတော့အာဏာသိမ်းလိုက်တဲ့ဆိုတဲ့အခါမှာလူတွေကသူတို့ဘာကုန်လဲစော်ကားတယ်ဆိုတဲ့ဟိုသုံးသပ်ချက်မျိုးဒါဖြစ်နိုင်ပါတယ်နောက်တစ်ခုကကြတော့အထူးသဖြင့်တော့အခု generation Z လို့ခေါ်တဲ့လူငယ်တွေအနေနဲ့ကကြတော့သူတို့ကတစုံတရာကျွန်တော်တို့လွတ်လပ်တဲ့ဝန်ကျင်ကိုဖြတ်သန်းလာပြီးတော့အခုကျတော့သူတို့ရဲ့အနာဂတ်တွေအားလုံးကိုဖျက်ဆီးလိုက်တယ်လို့ဟိုမြင်တဲ့အနေအထားမျိုးမှာဒါပထမဦးဆုံးပိုင်းမှာတော့ဟိုဒေါသဖြစ်တာနဲ့စတယ်လို့ထင်ပါတယ်ဆိုတော့တဖြည်းဖြည်းနဲ့ finite ဒီအခုရက်ဆက်မှုတွေကများလာတော့ဗောဗျာဒီချိန်မုံမှုတွေကရက်ဆက်မှုကြမ်းကြုတ်မှုတွေများလာတဲ့အခါမှာကျတော့လူတွေရဲ့ဒေါသကဒါကျွန်တော်တို့နားလည်နိုင်ပါတယ်အထွတ်ထိပ်ကိုရောက်သွားတဲ့အနေအထားဒါဆွေးနွေးစရာအကြောင်းမရှိဘူးဆိုတော့ဟိုအနေအထားကိုရောက်သွားတယ်လို့တော့ထင်ပါတယ
်ဆိုတော့စစ်တပ်ကလည်းသူတို့ဟာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းမှန်ရောက်ဆွေးရှင်လို့တိုင်းပြည်ကောင်းလုပ်နေရဖြစ်တယ်ဆိုတဲ့သဘောပြောပါတယ်သို့တော်လည်းပဲလက်တွေ့မှာသူတို့လုပ်နေတာတိုင်းပြည်ကောင်းကျိုးကိုမှန်တကယ်ဥတည်တဲ့လုပ်ရမျိုးဟုတ်ပါရဲ့လားစေတနာမှန်တဲ့လုပ်နေတဲ့သဘောကိုတွေ့ရပါဘူ
းဟုတ်ကဲ့ဟိုဒီလိုပေါ့ဟိုအခုတက်မတော်ဘက်အချမ်းကကြည့်မယ်ဆိုလို့ရှိရင်အစောပိုင်းကတော့သူဒီအာနာသိန်းနာကိုဆန့်ကျင်မှုကိုသူ short ထွက်ထားတဲ့ပုံမျိုးရှိပါတယ်ဒါပေမဲ့အခုတဖြည်းဖြည်းနဲ့ဟိုချိန်မုံနာတွေပိတ်ဆို့တားဆီးတာတွေကပို့ပြီးတော့ဟိုရက်ဆက်ကြမ်းကြုတ်တဲ့အတွင်ဖြစ်လာတယ်ဒီနေ့ယဉ်ကျေးတဲ့ကဘာမှာဟိုဘယ်လိုပုံစံမျိုးနဲ့မှလက်မခံနိုင်တဲ့အငြိချားလောက်ကြီးဖြစ်တယ်နောက်သုံးတဲ့လက်နက်ကစလို့ပေါ့နော်အခုကလက်နက်ကြီးတွေပါသုံးလာတဲ့အငြိချားမျိုးတွေမှာတော့တော်တော်ကြီးကိုဆိုးသွားတဲ့ဟိုအငြိချားရောက်လာတယ်ပေါ့လေဆိုတော့အဲ့ဒီနေ့ခါမှာကျတော့ဒီတပ်ပကပြန်စဉ်းစားရင်တော့သူတို့ဘက်ကနောက်ထပ်ဆုတ်လမ်းမရှိတော့သလိုဖြစ်သွားတယ်။ဒီကနေ့ဆုတ်လိုက်လို့ရှိရင်ကျိုးစင်ပဲဆိုတော့အနေအထားမျိုးမှာတော့ဟိုဘာခေါ်မလဲဟိုရက်ဆက်ကြမ်းကြုတ်မှုတွေကပို့ပြီးတော့များလာဖို့ပဲရှိတဲ့အနေအထားမျိုးဖြစ်တာပေါ့လေ။ဆိုတော့ဒါပေမဲ့တခုအံ့ဩရလာကတော့အပေါ်ကပြီးတဲ့မိန်းတွေကိုအခုချိန်ကြီးကဟိုလက်ခံပြီးတော့အကောင့်ထဲပုံနေတဲ့ဒီတပ်ဖို့တပ်မှုတွေရှိတာတော့တော်တော်ကြီးကိုစိတ်ပြက်စရာကောင်းပါတယ်။
အခုလူသားနှစ်ဖက်ရှိကိုဆက်ပြီးတော့တူးနေရရှင်တိုင်းပြည်လဲစီးပွားရေးကျန်းမာရေးသဒ္ဒရာဆွေးရုပ်ပြီးတော့အငဘေးကြုံမဲ့အခြေအနေသာဆက်ပြီးတော့ရောက်သွားပါလိမ့်မယ်တိုင်းပြည်လဲပဲရစံမရှိအောင်ဖျူဖျဲပြုကွက်သွားနိုင်တယ်နောက်စွရင်ကြတစ်ခုကတော့တိုင်းသားနိုင်ငံအဖွဲ့နဲ့ငင်းငယ်ရေးအလားအလာလေးမစုမပို့တစုံတစားရှိနေတာလဲပဲဒီတိုင်းဆိုရင်အကလုံးပြက်ပြားသွားမဲ့အလားအလာရှိနေတယ်လို့မြင်ရပါတယ်ဆိုတော့ဒီဟာမှာဘယ်လိုလုပ်ပြီးတော့အဖက်ဆက်နိုင်မလဲဒီအချိန်ထဲကောင်းအောင်လုပ်နိုင်မလဲလို့စဉ်းစားကြည့်ရပါစို့။ကောင်းသင်းဘယ်လိုဆွေများထပ်ပေါက်ရနိုင်မယ်ထင်ပါလဲ။အလုံးစုံပျက်စီးမဲ့အခြေအနေကိုရှောင်လွှဲနိုင်မဲ့နည်းလမ်းဘာများစဉ်းစားမိပါလဲ
။အခုကတော့ပြောရမယ်ဆိုလို့ရှိရင်ဟိုအလုံးစုံပြတ်သုံးရေးပေါ့ဗျာ။ကျွန်တော်တို့နိုင်ငံလဲဟို field state လို့ခေါ်တဲ့ကြာရှုံးနိုင်ငံတစ်ခုဖြစ်သွားမဲ့လမ်းကြောင်းပေါ်ကိုဥတည်နေတယ်ပေါ့။ဒါတော်တော်များများလဲမြင်နိုင်တဲ့အနေသားပါ။ตอนเออดีฉินนี่ก็นี่บลูช่องล้วยมะเน่บ่ตอนดีนี่ท้ามาတော့โหจนเมียนတော့နောက်ဆုံးมาတော့လဲတွေးဆုံးဆွေးနွေးရေးနဲ့ပဲဟိုလက်ဇက်ပေးရမှာပါဆိုတော့ဒါပေမဲ့အဲ့တွေးဆုံးဆွေးနွေးရေးလမ်းကိုသွားဖို့ဆိုတာကျွန်တော်မြင်တယ်တော်တော်ဟိုခက်ခဲအောင်ပဲအချိန်လဲယူရအောင်ပဲလို့ထင်ပါတယ
်ဟုတ်ကဲ့အဲ့တွေးဆုံးဆွေးနွေးရေးလမ်းဖြစ်ဖို့အတွက်ဘယ်လိုအခြေခံလိုအပ်ချက်တွေလိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီစာပေတွေပါတွေပေါ့နော်ဒီမှာဖတ်ရတဲ့ဟာကျတော့သူတို့သုံးတာတော့ mutually hurting statement လို့သုံးပါတယ်ဆိုလိုတာကနှစ်ဖက်စလုံးကဟိုဆင်နဲ့ကြားနဲ့ချသလိုပေါ့နော်သူလည်းမထနိုင်တော့ဘူးသူလည်းမထူနိုင်တော့ဘူးဒီလိုအခြေအနေမျိုးပါတော့နှစ်ဖက်စလုံးအထိလာတဲ့အနေအထားမှာဆွေးနွေးရလမ်းကြောင်းပဲကိုဥတည်လာတဲ့အနေအထားရှိပါတယ်ဆိုတော့အခုအနေအထားမှာတော့အဲ့လိုအနေအထားဖြစ်ပြီလားပေါ့ဒါပြောရခက်တဲ့အနေအထားမျိုးပါဆိုတော့နောက်တစ်ခုကကြတော့လေတချို့နိုင်ငံတွေမှာပေါ့အထူးသဖြင့်ဒီဘာကောင်လဲနိုင်ငံတကာရဲ့ဩဇာလွှမ်းမိုးမှုတွေများတဲ့နိုင်ငံမျိုးပေါ့အထူးသဖြင့်ဖိလစ်ပိုင်မှာဖြစ်တဲ့အခါကျတော့အမေရိကန်ကိုနှိုက်ကသမရအရင်မာကုဆိုပေါ့ဒါမင်းတော့တော်သိမ့်ပြီဆိုတဲ့အားမျိုးသူ့ကိုလင်းညာနဲ့ခေါ်ထုတ်ပြီးဟဝိုင်ကြီးကိုပို့လိုက်တယ်လို့မျိုးပေါ့နော်အဲ့လိုမျိုးနိုင်ငံကြီးကြီးတစ်ခုကဟိုဘာခေါ်လဲခေါက်ကင်ဖခင်ပေါ့ဆိုတော့အဲ့လိုမျိုးဆိုရင်လည်းဆိုလို့ရှိရင်လည်းပြည်ပြောင်းလဲမှုကို
ဥတီနိုင်ပါတယ်ဆိုတော့နောက်တစ်ခုကတော့ဒီတက်ထဲမှာရှိတဲ့အောက်ခြေတက်တွေကပြင်မိန်ပေးတာကိုအမိန်ပေးတာကိုမလုပ်တော့တဲ့အခါမျိုးမှာလည်းဒါပြင်ပြောင်းလဲမှုတွေဖြစ်ဖို့အလားအလာတွေရှိပါတယ်ဆိုတော့အခုကျွန်တော်တို့အနေထားမှာတော့ဟိုကျွန်တော်မြင်တဲ့ကွန်ဖလစ်ပေါ့နော်အခုတင်းမှာကတော့တော်တော်ကြီးကိုပြင်းထန်တဲ့အနေထားရှိတယ်ဒီလိုအနေထားတွေကဖြစ်ဖို့လည်းလောလောဆယ်တော်တော်ခက်တဲ့အနေထားရ တယ်သူရဲ့တရုတ်ကသိပြီးတော့ဩဇာရှိတယ်လို့ပြောတယ်သူတို့ရဲ့ဩဇာဘုံမှုကတော့ဘယ်လောက်ရှိနိုင်ပါမလားမြန်မာနိုင်ငံစစ်တပ်ပေါ်မှာ
တခုရှိတာကတော့ဟိုတရုတ်ကကျွန်တော်တို့နိုင်ငံထဲမှာဟိုရင်းနှီးမြှုပ်နှံမှုတွေရောနောက်တစ်ခုကအကျိုးစီးပွားရောတော်တော်ကြီးကြီးမားမားရှိပါတယ်အဲ့တော့နောက်တစ်ခုကကျတော့တရုတ်ကလည်းသူရဲ့ leverage ပေါ့နော်သူရဲ့ဟိုဘာကောင်လဲ PR ပေးနိုင်တဲ့စွာအားတစုံတရာလည်းရှိပါတယ်ဒါပေမဲ့အခုအနေထားမှာတော့ခုနကျွန်တော်ဆွေးနွေးတဲ့ခေါင်းကြိုက်ဖားကြလို့မျိုးပေါ့အဲ့လိုမျိုးဟိုကျွန်တော်ထင်တယ်လုတ်ဖို့အနေထားလည်းကြည့်ဦးလို့ထင်တယ်သူ့အနေနဲ့ကတော့ဟိုတခြားစဉ်းစားကြအကြောင်းပေါ့အထူးသဖြင့်တော့အခုဖြစ်နေတဲ့ပထူကြီးနိုင်ငံရေးနဲ့ကမ္ဘာစက်ခုံကိစ္စတွေလည်းထည့်သွင်းစဉ်းစားပြီးတော့ပဲသူကစားလိုက်မယ်လို့ကျွန်တော်မြင်တယ်ခင်ဗျဆို
တော့ဒီဘက်ကဒီဆရာနာသိမ်းမှုကိုဆန့်ကျင်နေတဲ့သူတွေဘက်ကတော့တော်ရပြောပြလာအောင်အလားတူဆွဲဆောင်ပေးနိုင်မဲ့အင်အားစုရှိရလို့ထင်ပါလား
အခုဒီထားမှာကျွန်တော်တို့ movement တစ်ခုလုံးကြီးပြောမယ်ဆိုရင်ဟိုခေါင်းဆောင်မှုမရှိခဲ့လို့ဖြစ်နေတယ်ဗျဆိုတော့အဲ့လူငယ်တွေလည်းလမ်းပေါ်ထွက်နေတယ်တနေ့တနေ့ကလည်းဟို Facebook ပေါ်မှာလှုံ့ဆော်မှုတွေကလည်းရှိတယ်ဆိုတော့လူတွေကအဓိကတော့မခံကျင်စိတ်နဲ့ပဲဟိုဖြစ်နေတဲ့အနေအထားမျိုးပေါ့နော်ဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်မြင်တယ်ပထမပိုင်းမှာတော့โอ้นาไวโอเลนบ่อาจารย์มาพลัดลูပြောပြင်မဲ့လဲတဖြည်းဖြည်းနဲ့အခုကရရလက်လက်နဲ့တုတ်ပြန်တဲ့အနေအထားမျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီအနေအထားကလည်းဟိုကျွန်တော်မြင်တယ်ဘလောက်တိုက်တာဒီဆက်ပြီးတော့ဟိုခုခံနိုင်ကြမလဲဆိုတာတော့တော်တော်ပြောရခက်ပါသေးတယ
်အချိန်ဒီလောလောဆယ်မှာမဖြစ်နိုင်သေးဘူးဆိုရင်အဲ့ဒီအချိန်ဒီရအောင်ဘလောက်ကြာမလဲဘလောက်အချိန်ရမလဲအဲ့ဒီအချိန်မှာတိုင်းကြီးကတော့ဘာမှမကြံဖို့ဖို့ညင်းရဲ့ကြေသွားပြီးဖြစ်ကောင်းဖြစ်မှာပေါ့ကောင်ဘုရင်
ဟုတ်ကဲ့ခင်ဗျာအထူးသဖြင့်အထူးအနာဆုံးကတော့စီးပွားရေးပါပဲဟိုကျွန်တော်တို့ကွန်ဖစ်ဖြစ်တဲ့ကာလမှာလည်းဟိုဟာဒီနိုင်ငံတကာဖွဲ့စည်းတွေကခတ်မှန်းတာတော့ဗောမြန်မာစီးပွားရေးတိုးတက်မှုက 0.5% ပဲရှိမယ်လို့ဟိုသုံးသပ်ခဲ့တာတွေရှိပါတယ်ဆိုတော့အခုအနေအထားမှာတော့စီးပွားရေးကလုံးဝရပ်တယ်လို့ဖြစ်သွားပါတယ်ဆိုတော့ကျွန်တော်ထင်တယ်စီးပွားပြတ်ကျကတော့ကျွန်တော်တို့မလွဲမသွေကြုံရမယ့်အနေအထားရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ဟိုရင်းနှီးမြှုပ်နှံမှုတွေကလည်းကျွန်တော်တို့စီကနေထွက်သွားပြီဆိုပါစို့အနည်းဆုံး3-4နှစ်ကပြန်လာဖို့မရှိပါဘူး။အဲတော့ဟိုအာနာသိန်းစစ်တပ်တွေလောက်တက်ကြတာကသူတို့ကိုပြည်သူလူထုထောက်ခံအောင်ပေါ့နော်။ဟိုကျွန်တော်တို့ populist policy လို့ခေါ်တဲ့ပတ်စံနေသုံးလူတွေကျေတာအောင်လုပ်ပေးတဲ့ဟာမျိုးဒီနေသားမျိုးလည်းလုပ်ဖို့တော်တော်ခက်မယ်လို့ထင်တယ်။အခုအချိန်ဒီမှာတော်တော်ကြီးကိုဟိုစစ်အုပ်စုကအထီးကျန်တဲ့အနေအထားဖြစ်နေပါဗျ။ဆိုတော့အဲတော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်ကျွန်တော်တို့စီးပွားရေးကတော့ထိုးစင်းသွားဖို့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ဗျ။ဆရာ
နာသိမှုကိုဆန့်ကျင်တဲ့ဘက်မှာကောင်းလာမှုလိုအပ်နေတယ်ဆိုရဲကိစ္စနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါသေးတယ်။အဲ့ကိစ္စကဘယ်သူဖြစ်နိုင်လဲတော့တကယ်တော့ဒီအထက်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံတဲ့လူတွေကြီးပဲမဟုတ်ဘူးပေါ့လေ။ဒီမိုကရေစီဆုံးရှုံးရတာကိုခံပြင်းတဲ့လူတွေပါပါတယ်။အဲ့တော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုကသူတို့ကဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ထိရောက်တဲ့ကောင်းဆောင်မှုပေးနိုင်လိမ့်မယ်အဖွဲ့လို့လက်ခံကြလဲမထင်ပါလား
။အခုအနေထားမှာတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီ NLD အပေါ်မှာရောဒေါအောင်ဆန်းစုကြည်ပေါ်မှာရောနေကုန်ထောက်တာတွေအများကြီးရှိပါတယ်။ရှိပေမဲ့လည်းဟိုသူ့ကိုထောက်ခံတဲ့မဲပေးခဲ့တဲ့လူတွေကတော့ဒုနဲ့တင်နဲ့ရှိတော့အနေထားပါပဲ။ဆိုတော့အဲ့ဒီအနေထားမှာတော့ဟိုနောက်ထပ်ခေါင်းဆောင်မှုအဖြစ်ဆိုတာလည်းလုံးလုံးဆက်မှာတော်တော်ပြောဖို့ခက်ပါတယ်။ဟိုကျွန်တော်တို့အခုကြုံရတဲ့အခက်အခဲကပြဿနာက Facebook ပေါ်မှာဘယ်သူမှမသိတဲ့လူတွေကဟိုရေးကြပါ share ကြပါဟိုဆိုဆိုမထည့်ပါနဲ့စသဖြင့်လည်းဘယ်သူကနေပြီးတော့ဘယ်လိုတွေဆွေးနွေးနေမှမသိပါနဲ့ဟိုကျွန်တော်တို့ကောလာလာဘောင်းစုံနဲ့အကြံပေးမှုဘောင်းစုံတွေကဖြစ်နေပါတယ်ဆိုတော့နောက်တစ်ခုကကျတော့ဟိုကျွန်တော်တို့ကြိုးကြောင်းစီလျော်ပေါ့နော်ဟိုဖြစ်နိုင်တာတွေကိုချပြမယ်ဆွေးနွေးမယ်ဆိုရင်လည်းလူတွေကအခုချိန်မှာခံစားမှုသိပ်ပြင်းတဲ့ခါကျတော့နားထောင်နိုင်တဲ့အနေအထားစဉ်းစားကြည့်တဲ့အနေအထားလည်းမရှိပါဘူးဆိုတော့အဲ့လိုအနေအထားမျိုးပါတော့နောက်ထပ်ခေါင်းဆောင်မှုပေါ်ဖို့ဆိုတာလည်းဆိုတော့ခက်မယ်လို့ထင်ပါတယ
်ဒါပေမဲ့အခုဖြစ်နေတဲ့တင်းမာမှုတွေပေါ့လေအချိန်ကြာပြီးတော့တိုင်းပြည်လည်းပြတ်နှစ်ဖက်လုံးတကယ်တော့ခရရင်ဥပမာပြောရင်ကျွေးနှကောင်ခတ်တယ်လို့ပြောရင်နှစ်ဖက်လုံးကဘာလို့ထင်ကြတော့ဘူးလက်ပန်းကြပြီဆိုတော့မှရက်ပြမဲ့အခြေအနေဖြစ်သွားပြီဆိုရင်တော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းသစ်မှာထုံးဆောင် ဘုမျိုးဆက်တစ်ခုပေါ်ထွန်းလာလိမ့်မယ်လို့မျှော်လင့်မယ်ဆိုရင်တော့မျှော်လင့်နိုင်ကြပါမယ်။အ
ဲ့ဒါလည်းကျွန်တော်အနေနဲ့ကတော့လောလောဆယ်ဆိုတော့သုံးသပ်ဖို့ခက်ပါတယ်ဗျ။ဒီသမိုင်းတစ်လျှောက်ပြန်ကြည့်ရင်လှုပ်ရှားမှုကြီးတစ်ခုပြီးတိုင်းမှာဟိုနိုင်ငံရေးပါတီကြီးတစ်ခုပေါ့နော်အင်အားစုကြီးတစ်ခုပေါ်လာတတ်ပါတယ်။ဆက်လိုက်လှုပ်ရှားမှုပြီးတဲ့ဖာစာပါလာပါတီပေါ်ပါတယ်။တော့88ကျွန်တော်တို့လှုပ်ရှားမှုဖြစ်လာတဲ့ NLD ပါတီပေါ်လာတယ်ပေါ့နော်။အဲ့တော့အခုကျွန်တော်တို့27အခုလှုပ်ရှားမှုကြီးရနေပြီးတော့ဒါပြီးမှနောက်ထပ်ဘယ်လိုပါတီမျိုးဘယ်လိုအမျိုးသားရေးအင်အားစုကြီးတခုပေါ်လာမလဲပေါ့ဆိုတော့အဲ့လိုဟာမျိုးကတော့လောလောဆယ်ကြီးတော့ကျွန်တော်ပုံဖော်လို့မရသေးပါဘူးခင်ဗျ